အပြည့်အခက်ရက်စက်ရေးသဘောတူစာချုပ်လက်မှတ်မထိုးရအရာသေးတဲ့ဘဲအဖွဲ့ကိုမဆိုနိုင်ငံရေးမူပေါင်းရေးဆွဲရေးလုပ်ငန်းစဉ်ရေးဆွဲတာနဲ့၂၁ရာစုပင်လုံညီလာခံမှာပါဝင်လာဖို့ဖိတ်ခေါ်သွားမယ်လို့တမတော်ကပြောဆိုလိုက်ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြင့်အောင်လိုင်အပါအဝင်တမတော်တာဝန်ရှိသူတွေနဲ့အပြည့်အခက်ရက်စက်ရေးလက်မှတ်ရေးထိုးထားတဲ့
တိုင်းရင်းသားအဖွဲ့တွေနဲ့ဒီကနေ့တွေ့ဆုံရမှာအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့မမေခါကပြောပြပေးပါအောင်ရှင်။တနင်္ဂနွေလုံးပြည့်ခတ်ရက်စက်ရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းရှစ်ဖွဲ့ဖွဲ့စည်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ
ွေးနွေးမှုရလနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်တော်လန်ရေးအဖွဲ့အစည်းများငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကဘုံမူကြီးခွန်ဦးကကအခုလိုပြောပြပါတယ်
အလုံးကောင်းမွန်တဲ့တွေ့ဆုံပွဲပဲတဲ့အကျိုးတော်တော်ရှိပါတယ်ဒီဒီရလကောင်းဖတ်တယ်လို့ပြောနိုင်တာပေါ့ပွဲကတော့လာမယ့်20ရာစုပင်လုံးဒီတော်သူဒီနေ့ယူလာတာအတွက်ဒီလက်မှတ်ထိုးပြီးရှစ်ဖွဲ့လည်းပူပေါင်းဆောင်ရမယ်တမတော်လည်းပူပေါင်းဆောင်ရမယ်ဆိုတော့ဒီစေပါမျိုးတမတော်နဲ့လက်မှတ်ထိုးရှစ်ဖွဲ့ကတော့အစုဖွဲ့နှစ်ခုက NGA အတိုင်းရပ်တည်ပြီးတော့တန်ဖြေရေးကိုအခိုင်အမာဆောက်ပိုင်ပြီးတော့ကျွန်တော်ပြောပါမယ်ဆိုတော့ကလေးကြီးချက်ရတာပေါ့ဗျာအဲ့ဒါကတော့ဒါဒီနေ့ပွဲရဲ့အဓိကအချက်ပါသမတော်ကလည်းဒီအခုလက်ရှိအစိုးရမူဝါဒ policy ကိုလည်းကြည့်မယ်နောက်ပြီးတော့ဒီနိုင်ငံရေးကိစ္စမှာအတိုင်းအတာပုံကောဥဆောင်နေတော့သူရဲ့ဘောတည်းရဲ့ကြည့်မယ်အဲ့ဒီနောက်မှာသမတော်အနေနဲ့တော့ဒီပူပေါင်းပါဝင်မယ်အားလုံးကိုဖိတ်ခေါ်တယ်အကျိုးတွေအဲ့ဒါဆိုတော့သဘောထားပေးပ
ါလက်ရှိအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ပတ်သက်ပြီးဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတဲ့တိုင်းရင်းသားအဖွဲ့တွေကနိုင်ငံရေးဆွေးနွေးမှုမှာအားလုံးပါဝင်နိုင်ဖို့လှုံ့ဆော်ပေးဖို့တင်ပြတောင်းဆိုခဲ့တာတွေရှိတယ်လို့တွားရောက်တွေ့ဆုံဆွေးနွေးရမှာပါဝင်တဲ့ရခိုင်လူမျိုးရေးပါတီ AFP ကဦးခိုင်စိုးနိုင်အောင်ကပြောပါတယ်ဒီလိုတင်ပြခဲ့မှုအပေါ်ကာကွယ်ရေးဦးစီးချုပ်ပြန်လည်ဖြေကြားခဲ့တဲ့အချက်ကိုခုလိုပြောပြပါတယ်
တပ်ဖွဲ့ကာကွယ်ရေးဦးစီးချုပ်ပြောတာက NCA ဘောရှေ့ခံတယ် NCA ကိုလည်းပဲသဘောလိုတယ်အဲဒီလက်မှတ်ထိုးဖို့အတွက်လည်းအမှဆိုးချက်တွေပြည့်တွေကိုနေရာလမ်းဖုံးထားတယ်အဲ့လိုပြောတယ်ဘူးလေပြန်ဘူးလေဖိတ်ဘူးလေဖိတ်မှာပဲအစိုးရစပယ်နေခလည်းဖိတ်မယ်လာတာမလာတာသူတို့ပိုက်အဲ့လိုပြောတယ်ပေါင်းဝင်ဘလောက်တည်းဆိုတော့ပေါင်းဝင်တည်းဆိုတော့ဟိုဘယ်လိုပြောမလဲအလုပ်ကိုယုံကြည်ဖို့လို့လည်းပြောတယ်သူကယုံကြည်ရင်ပါနေတယ်အလုပ်လုပ်လို့ရှိရင်အဲ့ဒီအလုပ်ကိုပေါ်ချက်ချင်းယုံကြည်တာမကအဲ့ဒီအလုပ်ကိုယုံကြည်ဖို့လို့လည်းအဲ့ဒီအလုပ်ကိုယုံကြည်ရင်ပါနေတယ်အဲ့လိုပြောတယ်
တမရောဘက်ကလက်ရှိတိုက်ပွဲတွေဖြစ်နေတဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ပလောင်တောင်အမျိုးသားလွတ်မြောက်ရေးတမရော TNLA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမရော MNDAA ကိုကန့်အဖွဲ့နဲ့ရခိုင်တမရော AA တို့ကိုလာမယ့်27ရာစုပင်လုံးညီလာခံတက်ဖို့ဖိတ်မယ်လို့ဒီကနေ့ပြောဆိုလိုက်ပေမဲ့လက်နက်စွန့်မှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်ခွင့်ပြုမယ်လို့လည်းပြောဆိုထားတာရှိပါတယ်ဒီလက်နက်စွန့်ရေးကိစ္စအပေါ်မဟာမိတ်အဖွဲ့ကလက်မခံကြပါဘူးဒီအတွက်ညှိနှိုင်းမှုတွေလုပ်နေတာရှိပေမဲ့ဒီအချက်ဟာတိကျစွာဖြေလဲမထွက်သေးပါဘူးမကြခင်မှာ NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေရောမထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပါဝင်ပြီး27ရာစုပင်လုံးမှာဆွေးနွေးမယ်အမြင်သဘောထားတွေကိုစုစည်းနိုင်ဖို့အတွက်ထိပ်သီးညီလာခံတစ်ခုကိုကချင်ပြည်နယ်မိုင်းကြရံမှာကျင်းပဖို့ဆောင်ရွက်နေပါတယ်ဒီညလာခံကိုဇူလိုင်လအတွင်းမှာကျင်းပဖို့စီစဉ်နေတာပါဒီကျင်းပတာကိုတပ်ပိုင်းဆိုင်ရာဘက်ကလုံခြုံရေးပေးဖို့ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံတာမှာတင်ပြခဲ့တယ်လို့ဥခိုင်စိုးနိုင်အောင်ကပြောပါတယ်ကာကွယ်ရေးဦးစီးချုပ်ကဒီအပေါ်မှာလက်ခံသဘောတူခဲ့တယ်လို့လည်းသူကပြောပါတယ်ဒီကနေ့ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကခေါင်းဆောင်တွေဟာမနေ့ကလည်းနိုင်ငံတော်အတိုင်းအမြင်ပုတ်ကိုဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းတွေ့ဆုံပြီး27ရာစုပင်လုံးညီလာခံကျင်းပနိုင်ရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပါသေးတယ်ရှင်